ယူကရိန်းနိုင်ငံကီးဖ်မြို့တော်နဲ့48မိုင်လောက်ပဲဝေးတဲ့အင်းနီချင်းဘယ်လာရုစ်နိုင်ငံနယ်စပ်နားမှာစီးရီးလေ့ကျင့်ဖို့ဆိုပြီးရုရှားကတပ်ဖွဲ့ဝင်တွေနဲ့စစ်ရင်တွေပို့ထားပါတယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်မဲ့အလားအလာကြောင့်တင်းမာမှုမြင့်မားနေချိန်မှာပဲယူကရိန်းနယ်စပ်ပတ်လည်မှာအရင်ပို့ထားပြီးသားရုရှားတပ်ဖွဲ့ဝင်ခန့်မှန်းကြီးတသိန်းပတ်ဝန်းကျင်အပြင်အခုထပ်ပြီးတော့တပ်ဖွဲ့ဝင်တွေပို့ထားတာပါ။ဖေဖော်ဝါရီလ10ရက်နေ့ကနေ20ရက်နေ့အထိလုံးမဲ့ဘယ်လာရုစ်နိုင်ငံနဲ့ပူးတွဲစီးရီးလေ့ကျင့်မှုဟာမာမေတပ်ဖွဲ့တွေကြောင့်ပူပေါင်းဆောင်ရွက်မှုကိုလေ့ကျင့်ဖို့ရည်ရွယ်တယ်လို့တပ်ဖွဲ့ဝင်တွေနဲ့စစ်ရင်တွေပို့တာကိုရယူထားတဲ့ဗီဒီယိုနဲ့အတူပူးတွဲထုတ်ပြန်ချက်ထဲမှာရုရှားကာကွယ်ရေးဌာနကပြောထားပါဗျ။အခုလိုရုရှားတပ်ဖွဲ့တွေယူကရိန်းနယ်စပ်ကိုထပ်ပြီးပို့တာကြောင့်ယူကရိန်းနိုင်ငံအနီးရုရှားရဲ့စစ်ရင်အားပိုကောင်းလာပါတယ်။ယူကရိန်းနိုင်ငံကိုကြီးကျော်တိုက်ခိုက်ဖို့ရည်ရွယ်ချက်မရှိဘူးလို့ရုရှားကညင်းထားပါတယ်။ဒါပေမဲ့လည်းယူကရိန်းဒါမှမဟုတ်ဆိုဗီယက်ပြည်ထောင်စုဝင်ဖြစ်ခဲ့တဲ့တခြားနိုင်ငံတစ်ခုခုကိုမြောက်အတ္တလန္တိတ်စာချုပ်နေတိုးစစ်မှားမိတ်အဖွဲ့ထဲမထည့်ဘူးဒါမှမဟုတ်နေတိုးတပ်ဖွဲ့တွေနဲ့လက်နက်တွေကိုအဲ့ဒီနိုင်ငံတွေမှာချမှတ်ထားဘူးဆိုတော့စစ်အေးကာလလွန်လုံခြုံရေးဆိုင်ရာအာမခံချက်တွေကိုအနောက်နိုင်ငံတွေစီကနေရုရှားကတောင်းဆိုထားပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်ရင်ပြင်းထန်တဲ့စီးပွားရေးတန်ကက်ယူယူမှုတွေကိုချက်ချင်းရင်ဆိုင်ရမယ်လို့အမေရိကန်နဲ့မှားမိတ်တွေကရုရှားကိုသတိပေးထားပါတယ်စီးရီးလေ့ကျင့်ဖို့ဆိုပြီးဘယ်လာရုစ်နိုင်ငံနဲ့ရုရှားတပ်ဖွဲ့တွေနဲ့စစ်လက်နက်တွေပို့နေတဲ့ပေါ်အနိကစောင့်ကြည့်နေတယ်လို့နေတိုးအဖွဲ့အတွင်းမှူးချုပ်ယွန်းစတိုတန်ဘတ်ကပြောပါတယ်